ASEAN ဘက်ကမြန်မာနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေကိုအာဏာသိမ်းစစ်ကောင်ဆောင်တွင်နဲ့ပူးရဲလုံဆောင်မှုပြင်းစင်လာတာတွေရှိနေပါတယ်။ဒီလိုစစ်ကောင်စီနဲ့လက်တွဲလုံဆောင်မှုနဲ့ပတ်သက်လို့တကယ်ထိထိရောက်ရောက်လုံနိုင်ဖို့ခက်ခဲတယ်လို့သုံးသပ်မှုတွေရှိပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမှတင်ပြထားပါတယ်ရှင်။
ASEAN လူသားချင်းစာနာထောက်ထားရေးအကူအညီပေးရေးမူပေါင်းအတိုင်းအကောင့်ထက်ဖော်ဖို့အတွက်စစ်ကောင်စီရဲ့ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကိုကိုလိုင်ဦးဆောင်တဲ့မြန်မာအလုပ်အဖွဲ့ကိုအဓိကဦးဆောင်အဖွဲ့အဖြစ်ASEANကတာဝန်ပေးလိုက်ပါတယ်။ဒီလိုပေးလိုက်တဲ့အပေါ်မှာတကယ်ထိတိရောက်ရောက်လုံနိုင်ဖို့ခက်ခဲတယ်လို့သုံးသပ်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်။လက်ရ
ပေါ်ဘဝင်မကျလှတယ်လို့ထိရောက်မှုရှိမှာမဟုတ်ဘူးလို့လည်းမြင်ပါတယ်
။အချင်းကြားရရင်တော့ကျွန်တော်တို့ကမကျင်ဖို့ဟောဒီခရရောက်မှလို့ကျွန်တော်တို့စိတ်မကျတော့စိတ်ဆက်လို့ပေါင်ရမယ်ဆိုရင်အဆင်မပြေတဲ့အနေထားအဒီကြည့်နိုင်မလို့ကျွန်တော်ထင်တယ်။အဆင်မပြေတဲ့အနေထားမျိုးရှိမယ်လို့ကျွန်တော်ထင်တယ်။အကျဉ်းလူသားချင်းစာနာသောက်သွားမှုဆိုင်ရာအလို့ကိစ္စနဲ့လောက်ဆောင်ရလူတွေတချို့ဆိုဒီအဖားကြီးခံရတာတွေအဲ့လိုမျိုးတွေပေါ့နော်လုံလုံလောက်တဲ့စက်တွေအထောက်ထားတွေပြနိုင်တော့မှဒီလိုပြောတော့ဒီအဖားကြီးခံရတဲ့လူတွေလည်းကျွန်တော်တို့ကပြင်နေနေရတော့ဒီအများစုနေတဲ့ဒီ TikTok နဲ့ချင်းစက်မှလောက်ဆောင်ရမယ်ဆိုတော့ဒီလိုအဖက်ကလန်ဖြစ်နေလို့ဆိုတော့ဆက်ရတယ်
အာဆီယံလူသားချင်းစာနာထောက်ထားရေးအကူအညီပေးရေးမူပေါင်းအတိုင်းအကောင့်ထည့်ဖော်ဖို့အတွက်စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ဦးဆောင်တဲ့မြန်မာအလို့အဖွဲ့ကိုအဓိကဦးဆောင်အဖွဲ့အဖြစ်အာဆီယံကတာဝန်ပေးလိုက်တဲ့အပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းအလွန်စိတ်ပြည့်မိပြီးစိုးရိမ်မကင်းဖြစ်မိတယ်လို့ပြောဆိုထားပါတယ်။လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုခွဲခြားပေးသွားမဲ့ NUG စစ်ကောင်စီရဲ့အခြေခံအဆောက်အုံအဖွဲ့အစည်းတွေကိုတရားဝင်အသိအမှတ်ပြုလိုက်တဲ့အန်ရီလူသားချင်းစာနာထောက်ထားမှုကိုနိုင်ငံရေးအဖြစ်အသုံးချမဲ့အန်ရီတွေရှိနေတယ်လို့လည်းအမျိုးသားညီညွတ်ရေးအစိုးရရဲ့ကြေညာချက်ကထောက်ပြထားပါဗျ။ထိရောက်မှုရှိဖို့ဒေသတွင်းပြည်တွင်းပြည်ပလူမျိုးရေးအဖွဲ့တွေနဲ့ပါချိတ်ဆက်ဆောင်ရွက်ဖို့လိုတယ်လို့ရခိုင်ပြည်နယ်တွင်းပရဟိတလုပ်ငန်းတွေလှုပ်ဆောင်နေသူတူက VOA ကိုအခုလိုပြောပါဗျ။
တကယ်တမ်းကတော့ထိရောက်တဲ့အခြေအနေတော့မရှိနိုင်ဘူးပေါ့နော်။တကယ်တမ်းကလူသားချင်းစာနာမှုလုပ်ငန်းတွေကိုလုံးမယ်ဆိုရင်တော့ဒီဒေသတွေမှာရှိတဲ့ဒီ INGO တွေနောက် LNGO နောက် CSO တွေပေါ့နော်အဲ့ဒါတွေနဲ့ရှိတ်ဆက်လှုပ်ဆောင်ဖို့လိုတယ်။ဒါပေမဲ့ ASEAN နဲ့တကဒီရှိတ်ပေါင်းစီနဲ့တွေ့လို့မဆိုတာကတော့တကယ်တော့ကောက်စီပေါ့ပါဝင်မှုရဲ့နောက်ပြီးတော့သူရဲ့ကိုခွင့်ပြုချက်တွေပေါ့နော်ဒါတွေကလည်းအရေးကြီးတာပေါ့။ဘာကြောင့်ဆိုတော့သူတွေကမှသူနိုင်ငံမှာဟိုဖြစ်တဲ့ရှိမှာကြတော့ဒေါ်လာတွေနေရာတွေမှာကြတော့သူတို့ရဲ့ခွင့်ပြုချက်ပါမှလုံရမဲ့အပိုက်တော့ရှိတယ်။ဒါပေမဲ့ဒီလက်ရှိစစ်ကောင်စီတပ်တနေဆိုတာထက်လက်ရှိဒီဒေတာတွေမှာရှိနေတဲ့ဒီအရပ်အပွေစစ်တွေနဲ့ဒီ local NGO INGO တွေနဲ့လည်းတွေ့ပြီးတော့လုပ်ဖို့လိုတယ်ဒီလိုထောက်ပြချင်တာပေါ့ဟုတ်ကဲ့
စစ်ကောင်စီကတဆင့်လူသားချင်းစာနာထောက်ထားရေးအကူအညီကိုပေးရင်ဒုက္ခရောက်နေကြတဲ့ပြည်သူတွေစီမရောက်မှာကိုအာဆီယံရဲ့လက်တွဲဘက်အလူရှင်နိုင်ငံတွေနဲ့အဖွဲ့အစည်းတွေကစိုးရိမ်နေကြတာကလည်းရှိနေတာမို့တိုက်ပွဲတွေမရှိတဲ့နေရာတွေမျိုးမှာပဲမြန်မာနိုင်ငံသားတွေအတွက်လူသားချင်းကူညီဆောင်ရွက်ရေးလုပ်ငန်းတွေအခြေစိုက်လောက်တာကပိုအကျိုးရှိစေနိုင်မယ်လို့ထောက်ပြနေမှုတွေလည်းရှိပါတယ်။နိုင်ငံရေးလိမ့်လာတုံးတဲ့သူဦးရထွန်းကတော့
အကောင်းဆုံးကတော့စစ်မဖြစ်တဲ့ငင်းကြမ်းတဲ့နေရာတစ်ခုခုမှာအဲ့လိုစခန်းတစ်ခုခုဟိုဖြစ်ပြီးတော့အဲ့ဒီမှာပဲကူညီကယ်ဆယ်တာကတော့ပိုပြီးတော့ရှင်းမယ်ထင်တယ်။ဒီနာဇာကဩဇာလုံးဝထိန်းချုပ်ထားနိုင်တဲ့နေရာမျိုးမှာပဲဖြစ်စေတစ်ခါနိုင်ငံမှာဆိုရင်တော့လုံးဝတိုက်ပွဲတွေကမရှိတဲ့နေရာမျိုးတွေအဲ့နေရာမျိုးတွေမှာအဲပူကြီးကြရဲ့အခါနေဖွင့်ပြီးတော့အဲဖပံပူကြီးကမျိုးဆိုရင်တော့ပို့ပြီးတော့လူရင်းကိုလည်းရောက်တယ်အဲနောက်တစ်ခါနှစ်ဖက်စလုံးနဲ့တန်တရားကင်းတာပေါ့နော
်မလေးရှားနိုင်ငံဘက်ကတော့အာဏာမသိမ်းမီကလူလူရွေးကောက်တင်ပြလိုက်တဲ့လွတ်တော်အမတ်တွေကဖွဲ့စည်းလိုက်ကြတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တရားဝင်မဟုတ်တဲ့ထိတွေ့ဆက်ဆံမှုမျိုးလှုပ်ဆောင်သွားဖို့အာဆီယံကိုတင်ပြထားတာလည်းရှိပါတယ်လက်နက်ကင်ပြိပခတွေကြောင့်ပြည်တွင်းပြည်ပနေရဆန့်ခွာထွက်ပြေးနေရတဲ့ဒုက္ခတွေအရေးအတွက်ဟာ2020 January လကနေ2022ခုနှစ် April 25ရက်နေ့အထိဆိုရင်23သိန်းကျော်ရှိနေပြီးတော့ဒီပမာဏတွေက8သိန်းကျော်ဟာအာဏာသိမ်းပြီးနောက်ဖြစ်လာရတဲ့တိုက်ပွဲတွေကြောင့်နေရဲဆုံးခွာခဲ့ရတဲ့သူတွေဖြစ်တယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။